Welcome to the Voice of America in Burmese.
ပြည့်စုံစရာမင်္ဂလာနှစ်တကူအခါသမယဖြစ်ပါစေရှင်မြန်မာတက္ကသိုလ်1389ခုနှစ်တကူလာဇန်9ရက်မဟာဒဇန်ပထမအကြံနေ့ကြာသပတေးနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းထိုမီတာ16 19 25တို့ကနေဖမ်းယူနှาศင်နိုင်ကြပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာတာတကြံပထမအကြံညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကျော်သိန်းတင်ပြမှာပါကဘာတဝမ်းကအာနာရှင်အစိုးရရဲ့လုပ်ရက်တွေကိုအမေရိကန်နိုင်ငံရဲ့ဌာနကနှစ်ဆင့်ထုတ်ပြန်နေကြအလူခွင့်ရေးအစီအစဉ်စာထဲမှာဝေဖန်ပြစ်တင်ထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့တော့အလူခွင့်ရေးပိုင်းမှာစိန်ခေါ်မှုတွေရှိနေသေးပေမဲ့အမေရိကန်ကအားပေးကူညီတော့ပါမယ်လို့နိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်တောင်ကိုရီးယားလွှတ်တော်ရွေးကောက်ပွဲမှာလက်ရှိအာဏာရပါတီအခြေမလဖြစ်ခဲ့ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ဒီကနေ့နားဆင်ရမယ့်သတင်းစာမားတွေထဲမှာတော့အရင်ဆုံးအမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်တဲ့မြန်မာနိုင်ငံအပါအဝင်ကမ္ဘာတလွန့်တဝမ်းက2015လူခွင့်ရေးစီရင်ခံစာအကြောင်းနဲ့အတူအစိုးရသည့်လက်ထက်မှာငလျင်ဘေးနဲ့အတူဖြစ်ပေါ်လာနိုင်တဲ့သဘာဝဘေးအန္တရာယ်ကြိုတင်ပြင်ဆင်မှုတွေအတွက်လူမှုဝန်ထမ်းဝန်ကြီးဌာနကဘယ်လိုစီစဉ်ဆောင်ရွက်ထားပါသလဲ
ကျွန်တော်တို့လူမှုဝန်ထမ်းကေဇီနဲ့တန်လင်းနေရခြားရေးဝန်ကြီးဌာနကတော့ကာဝေးရေးပိုင်းနေရော Rapid Response Team နေရော Disaster တွေကိုဖြစ်မဲ့ဆိုရင်ကျွန်တော်တို့ချက်ချင်းတုံ့ပြန်လို့ရအောင်ကျွန်တော်တို့ဒီနှစ်မှာ
ဝန်ကြီးဒေါက်တာဝင်းမြတ်အေးပါအပြည့်စုံကိုစောင့်မျှော်နာဆင်နိုင်ပါတယ်ရှင်စီစဉ်နောက်ပိုင်းမှာတော့သောတာရှင်တွေအတွက်ထုတ်လွှင့်ပေးမယ့်နှစ်တစ်ခုအတာတကြံတေးတချင်းလက်ဆောင်တစ်ပုဒ်ကိုလည်းနာဆင်ကြရပါမယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုချော်ချော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကကြီးညာပေးပါမယ်ရှင်
ကမ္ဘာတဝန်းကအာဏာရှင်အစိုးရတွေဟာသူတို့အာဏာကိုချိန်ချောက်ဖွယ်ရှိတဲ့ဘယ်လိုလိုရမျိုးကိုမဆိုထိန်ချုပ်ဖို့လူမှုကိုအင်အားသုံးပြီးရဲရဲဆက်ဆက်ဖိနှိပ်အုပ်ချုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။နိုင်ငံရေးလွတ်လပ်ခွင့်မပေးတဲ့အစိုးရတွေဟာလူမှုရဲ့ယုံကြည်မှုကိုမရတဲ့အကြောင်းဒါကြောင့်လည်းဘယ်ချိန်ကနေမှမတူတဲ့လူမှုမတည်ငြိမ်မှုအတွက်လမ်းဖွင့်ပေးသလိုဖြစ်နေပြီးဖြည့်ပြောရမယ်ဆိုရင်အကြမ်းဖက်အစွန်းရောက်အခြေအနေလည်းပေါ်ဝင်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ကမ္ဘာနိုင်ငံတစ်ခုချင်းအလိုက်လူခွင့်ရေးအခြေအနေတွေကိုဖော်ပြထားတဲ့2015ခုနှစ်အတွက်အစည်းအဝေးစာကိုထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကယ်ရီကအဲ့လိုပြောသွားတာပါ။အစည်းအဝေးစာထဲမှာပါတဲ့အချက်လွတ်တွေကိုပြည်ပစစ်ဖက်အဖွဲ့အစည်းတွေအတွက်လူညိုရေးဆိုင်ရာထောက်ပံ့ပေးဖို့ဆုံးဖြတ်တဲ့နေရာမှာအခြေခံအဖြစ်အသုံးပြုနိုင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနဒီမိုကရေစီလူခွင့်ရေးနဲ့လူ့သမားရေးရာလက်ထောက်နိုင်ငံသားရဲ့ဝန်ကြီးထွန်မလနော့စကီက VOA ကိုပြောပါတယ်။ပြည်ပလူညိုရေးတပ်ဖွဲ့တစ်ဖွဲ့တမမဟုတ်အဖွဲ့ဝင်တစ်ယောက်ဟာစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုကိုကျူးလွန်ထားတယ်ဆိုတော့ခိုင်လုံတဲ့အထောက်အထားမျိုးရတယ်ဆိုရင်အဲ့ဒီတပ်ဖွဲ့နဲ့တပ်ဖွဲ့ဝင်တွေကိုအကူအညီတွေမပေးသလိုနှောင်လဲပေးမှာမဟုတ်ဘူးလို့တီးခြားတွေ့ဆုံမြန်မာနိုင်ငံတကူအတွင်းလက်ထောက်ဝန်ကြီးမာလင်နော့စကီကပြောပါတယ်
။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနက2015ခုနှစ်အတွက်နှစ်စဉ်ထုတ်ပြန်နေကြလူခွင့်ရေးအစီရင်ခံစာကိုဗုဒ္ဓဟူးနေ့ကထုတ်ပြန်လာမှာတော့မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍလူခွင့်ရေးချိုးဖောက်မှုတိုင်းရင်းသားလက်နက်ကိုင်တပ်တွေရဲ့အခွင့်အရေးချိုးဖောက်မှုတွေကိုပါထည့်သွင်းဖော်ပြပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကမြန်မာအပြောင်းလဲအပေါ်မှာလည်းအခုလိုအသိအမှတ်ပြုပြောဆိုပါတယ
် For example we have seen important democratic gains in such countries as Tunisia Nigeria Sri Lanka and Burma
ဥပမာတူနီးရှားနဲ့ Nigeria သီရိလန်ကာနဲ့မြန်မာနိုင်ငံတွေမှာအရေးကြီးတဲ့ဒီမိုကရေစီအပြောင်းလဲတွေကိုကျွန်တော်တို့မြင်တွေ့ခဲ့ရပါပြီဒါပေမဲ့ဒီနိုင်ငံတနိုင်ငံချင်းစီမှာကြော်လွှားနိုင်ဖို့လိုအပ်တဲ့အကဲဆတ်မှုတွေရှိနေသေးပါတရားခဲဆမ်းမှုတွေကိုရင်ဆိုင်နိုင်ဖို့အတွက်တနိုင်ငံချင်းစီအလိုက်ကြိုးပမ်းအားထုတ်မှုတွေမှာကျွန်တော်တို့နီးနီးကပ်ကပ်လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်လို့ဝန်ကြီးဂျွန်ကယ်ရီကဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်မြန်မာအခြေခံဥပဒေအရလွှတ်တော်မှာစစ်တပ်ကိုယ်စားလှယ်တွေပါဝင်နေမှုလုံခြုံရေးဆိုင်ရာဝန်ကြီးဌာန၃ခုကိုစစ်တပ်ကထိန်းချုပ်ထားတာနဲ့အရေးပေါ်အခြေအနေနဲ့စစ်တပ်ကအာဏာသိမ်းနိုင်တဲ့အချက်တွေကိုလည်းအမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့လူ့အခွင့်အရေးအစီရင်ခံစာထဲမှာထောက်ပြထားပါတယ်ပြီးခဲ့တဲ့နှစ်အတွင်းလူခွင့်ရေးဆိုင်ရာအဓိကပြဿနာ၃ရပ်အဖြစ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်နဲ့စီယုံခွင့်တို့မှာကန့်သက်ခံရတာတွေပြည်ပခဖြစ်ပွားနေတဲ့တိုင်းဒေသတွေမှာလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေနဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်ကန့်သက်ချုပ်ချယ်မှုတွေကိုထောက်ပြထားပါတယ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့အတင်းအဓမ္မလိုအပ်ပြီးခိုင်စီမှုကလေးစစ်သားအသုံးပြုမှုအပြင်ပြည်ပခတွေမှာအရက်သားတွေကိုအကာအကွယ်ပေးနိုင်ခြင်းမရှိဘူးလို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်ရှင်
ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့တွေရဲ့မလျော်မကန်လှုံ့ဆော်ချက်တွေကြောင့်ကုလသမဂ္ဂအတွက်ရန်ပုံငွေကိုဖြတ်ပစ်မယ်လို့အမေရိကန်ထက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌကပြောလိုက်ပါတယ်။ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့ဝင်တွေမတော်မတရားလုပ်တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေကိုမစစ်ဆေးဘဲဖြစ်နေတာအချိန်တော်ကြာနေပြီလို့ Republican ထက်လွတ်တော်မှ Bob Corker ကပြောပါတယ
်။ The UN is I think in great jeopardy. of building enough critical mass around here where severe penalties should be taken. ကုလသမဂ္ဂဟာဒီကိစ္စနဲ့ပတ်သက်ပြီးဝေဖန်ပြောဆိုချက်အများအပြားထွက်လာအောင်လုပ်ပြီးတော့အကြီးအကျယ်အန္တရာယ်ရှိနေတယ်လို့ကျွန်တော်ထင်ပါတယ်။သူတို့ဘောပြင်းထန်တဲ့ပြစ်ဒဏ်တွေချတင်ပါတယ်။သူတို့ရဲ့စွမ်းဆောင်ရည်ညံ့လွန်းတာအလေးမထားတာ၁၀နှစ်ကြာပြီးတဲ့တိုင်အောင်ဒီကိစ္စဆက်ဖြစ်နေတာကိုဂယုဆိုင်မှုလျော့နေလွန်းတာတွေအတွက်ရံမုံငွေမပေးဘဲထားတင်ပါတယ်လို့အထက်လွှတ်တော်မှဘော့ဘ်ခေါ်ကာကပြောပါတယ်။ကုလသမဂ္ဂနဲ့ကုလသမဂ္ဂမဟုတ်တဲ့စစ်ဖက်နဲ့ရဲဘက်ဝန်ထမ်းတွေကအထူးသဖြင့်အာဖရိကဒေသမှာလေမင်းဆိုင်ရာစော်ကားမှုတွေနဲ့မတော်လျော်လုပ်မှုဆိုင်ရာဆွဆဲချက်တွေထွက်လာတဲ့ပေါ်မစ္စတာကော်ကာနဲ့တခြားအမေရိကန်အထက်လွှတ်တော်အမတ်တွေကအမျက်ဒေါသထွက်နေကြတာပ
ါအမေရိကန်တို့ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအရှိန်ရနေပြီဖြစ်ပြီးအစ္စလာမ်ရဲ့အစွန်းရောက် IS စစ်သွေးကြွအဖွဲ့ကိုဆက်လက်တိုက်ခိုက်သွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါတယ်ထောင်နဲ့ချီတဲ့တိုက်ခိုက်မှုတွေနဲ့ထောင်ပေါင်းများစွာသောတိုက်ခိုက်ရေးသမားတွေသူတို့ရဲ့ခေါင်းဆောင်တွေကိုချေမှုန်းနိုင်ခဲ့တယ်လို့ဗာဂျီးနီးယားပြည်နယ်ကအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ဌာနချုပ်မှာအမေရိကန်သမ္မတကပြောဆိုတာဖြစ်ပါတယ
် It's harder than ever for them to move and for their masses to or for them to
ရွှေဘိုပြောင်းဖို့တပ်ဖွဲ့တွေကိုအင်အားစုစည်းဖို့အတွက်ပို့ပြီးခက်ခဲလာပါတယ်ဒီလိုလှုပ်လာရင်လည်းကျွန်တော်တို့ကချေမှုန်းမှာပါIsel တွေကဆီးရီးယားနဲ့အီရတ်နိုင်ငံတွင်ဒေသတချို့ကိုချုပ်ကင်ထားစေဖြစ်ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှွေရာသီကတည်းကဆက်လို့ထိုးစစ်ကြီးတွေမှာတစ်ခုမှအောင်မြင်မှုမရခဲ့ပါဘူးလို့အမေရိကန်သမ္မတကပြောဆိုသွားတာဖြစ်ပါတယ်။လာမယ့်ရက်ပိုင်းသတင်းပတ်တွေအတွင်းညွန်ပေါင်းအဖွဲ့က Isel ပြစ်မှတ်တွေကိုတိုက်ခိုက်ဖို့မှန်းထားတဲ့အချိန်မတိုင်ခင်မှာသမ္မတဦးဘာမားကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။
ယေဘေးကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယေဘေးကနေတကြံအကြက်ပထမရက်ဂျာတာပရိညာဘက်သတင်းတွေကိုတရက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်စစ်ဖက်ဟာဒေါင်တိုးပင်လယ်ထဲမှာဖိလစ်ပိုင်စစ်ဖက်နဲ့ပူးတွဲကင်းလှည့်နေပြီးတော့ကျုံးစုတွေပေါ်မှာမလှည့်ကြတပ်ဖွဲ့တွေစစ်ဖက်ပစ္စည်းကိရိယာတွေနဲ့အတူတိုးမြင့်ပြည်နေရယူထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကဒီကနေ့ပြောပါတယ်။ဒေါင်တိုးပင်လယ်တွင်ပထမဆုံးပူးတွဲကင်းလှည့်တာကိုမတ်လကလုပ်ခဲ့တယ်လို့မနီလာမြို့တော်မှာဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကာတာကပြောပါတယ်။ဒုတိယအကြိမ်ပူးတွဲကင်းလှည့်တာကိုတော့အီဘီလာအစောပိုင်းကလုပ်ခဲ့တာလို့ကာကွယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာဂျပန်ပြီးရင်အမေရိကန်တပ်ဖွဲ့တွေနဲ့အတူတောင်တိုးပင်လယ်ထဲမှာပူးတွဲကင်းလှည့်တဲ့ဒုတိယမြောက်နိုင်ငံဖြစ်တယ်လို့ကာကွယ်ရေးဌာနတာဝန်ရှိသူတူကပြောပါတယ်။တောင်တိုးပင်လယ်ထဲမှာပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံကအပြင်းထန်ဆက်လုပ်လာနေချိန်မှာပဲအမေရိကန်ရဲ့အခုကြေညာချက်ထွက်လာတာပါ။ပိုင်ဆိုင်မှုအငင်းပွားနေတဲ့စပရေလီကျွန်းစုတွေမှာရှိတဲ့တန်တာကြောက်တန်းတွေပေါ်မှာအကျယ်အဝန်းဟက်တာ1200လောက်ရှိတဲ့လူလုံကျွန်းတွေကိုတရုတ်ကတိစောက်ထားပါတယ်။ဖိလစ်ပိုင်နိုင်ငံနာကတန်တာကြောက်တန်းတွေရှိတဲ့အဲ့ဒီကျွန်းစုတွေကိုတရုတ်ဖိလစ်ပိုင်နဲ့တခြားနိုင်ငံတွေကပိုင်ဆိုင်တယ်လို့ပြောထားကြတာပါ။
တောင်ကိုရီးယားအာဏာရပါတီဟာ16နှစ်တာကာလအတွင်းပထမဆုံးအကြိမ်ဖြစ်လွှတ်တော်ရွေးကောက်ပွဲမှာအများစုအနိုင်မရဖြစ်ခဲ့ရပါတယ်။သမ္မတပတ်ကွန်ဟဲရဲ့ကွန်ဆာဗေးတစ်စီးပွားရေးမူဟာရတွေအပေါ်လူလူချာကြဲကြဲပြန့်ပြန့်မကျေနပ်မှုတွေ၊မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောင်မှုတွေအပေါ်တင်းမာတဲ့ချင်းကပ်မှုတွေနဲ့ပတ်သက်ပြီးကွဲပြားမှုတွေပိုပြီးဖြစ်လာတာတွေကြောင့်ထင်မှတ်မထားပဲအရှုံးပေါ်ခဲ့တာဖြစ်တယ်လို့သူမရဲ့ Senary Party ကပုံထုံးနေ့ကထုတ်ဖော်ပြောဆိုပါတယ်။ပါတီရဲ့ချုပ်ရွင်းအားနည်းချက်တွေအပေါ်တာဝန်ယူတဲ့အနေနဲ့ပါတီခေါင်းဆောင်လဲယာရုကနှုတ်ထွက်ပါတယ်။ပါတီဝင်တွေပါတီကိုထောက်ခံချသူတွေအားလုံးကိုကျေးဇူးတင်ပါတဲ့အကြောင်းနဲ့ပါတီခေါင်းဆောင်အဖြစ်တာဝန်ယူခဲ့ခြင်းအတွင်းနစ်နာခဲ့ချသူတွေအားလုံးကိုတောင်းပန်ပါတယ်လို့ပါတီဥက္ကဋ္ဌကင်မူဆွန်းကပြောဆိုပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရတောင်ကိုရီးယားလွှတ်တော်အမတ်နေရာ300ထဲက122နေရာပဲလက်ရှိအာဏာရစနိုရီပါတီကအနိုင်ရခဲ့တာဖြစ်ပါတယ်။အဓိကအတိုက်အခံမင်ဂျူးပါတီကလွှတ်တော်အမတ်နေရာ123နေရာအနိုင်ရထားပါတယ်
။ Zika virus ဟာ microcephaly လို့ခေါ်တဲ့ပုံမှန်မဟုတ်ဘဲသေးငယ်တဲ့ဥကောင်သေးငယ်တဲ့အုံနောက်အရွယ်စားတွေနဲ့ကလေးတွေမွေးဖွားလာတဲ့အခြေအနေဖြစ်စေတယ်ဆိုတော့လေးလာချက်အသစ်တစ်ခုကအတည်ပြုနိုင်ပြီလို့ American ရောဂါပိုးထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကပြောပါတယ်။ Zika virus ကြောင့် microcephaly အခြေအနေနဲ့မွေးလာတဲ့ကလေးတွေမှာအုံနောက်နဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာတခြားပြဿနာတွေပါပါလာသလားဆိုတာကိုစမ်းစစ်ဖို့ CDC ကအခုနောက်ထပ်လေ့လာချက်တွေလုပ်နေပါပြီ။ဒါဟာပြဿနာအကြီးကြီးရဲ့အစလေးပဲလားဆိုတာမသိသေးတဲ့အကြောင်းဒါပေမဲ့ကိုဝန်ဆောင်ချိန်အတွင်းပြဿနာတွေဖြစ်စီတဲ့တခြားရောဂါပိုးဝင်ရောက်တာတွေနဲ့တခြားအရာတွေကနေသိရတာကတစ်ခါတစ်ခါမှပထမဆုံးမြင်ရတာဟာပြဿနာကြီးရဲ့အစဖြစ်နေတဲ့အကြောင်းကိုယ်ဝန်ဆောင်ချိန်အတွင်းအဲ့ဒီရောဂါပိုးဝင်ရောက်မှုဟာတခြားပြဿနာတွေနဲ့ဆက်စပ်နေတယ်ဆိုတာကိုတခါတခါသိလိုက်ရတာရှိတဲ့အကြောင်း CDC ရဲ့အများပြည်သူကျန်းမာရေးဆိုင်ရာသတင်းအချက်အလက်ထုတ်ပြန်ရေးဌာနညွှန်ကြားရေးမှူးဒေါက်တာဆွန်ဂျာအေရက်စ်မူဆန်ကပြောပါတယ်။အခုသိရတဲ့ဇလက်ကအံဩစရာမဟုတ်ပေမဲ့လည်းဒီလေးလာချက်ဟာအရေးကြီးတယ်လို့သိပံပညာရှင်တွေကပြောပါတယ်။
ဘော်လ်တစ်ပင်လယ်ပြင်နိုင်ငံတကာရေပိုင်နဲ့အတွင်းဒီသတင်းပတ်အစောပိုင်းတုန်းကရုရှားလေယာဉ်တွေအမေရိကန်စစ်သင်္ဘောဒဇင်းပေါ်ကနေပြန်တန်းခဲ့မှုမှာနိုင်ငံတကာဥပဒေတွေအတိုင်းလိုက်နာခဲ့တယ်လို့ရုရှားကပြောဆိုပါတယ်။ရုရှားရဲ့ SU-24 လေယာဉ်တွေစမ်းသပ်ပြန်တန်းခဲ့တာဖြစ်တယ်လို့ကြာသပတေးနေ့မှာရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။နိုင်ငံတကာရေပိုင်နဲ့အတွင်းကအမေရိကန်စစ်သင်္ဘော USS Donald Cook အနည်းကနေရုရှားတိုက်လေယာဉ်နှစ်ဆင်းတို့အကြိမ်20လောက်ပြန်တန်းခဲ့တယ်လို့အမေရိကန်ကပြောဆိုပါတယ်။ရုရှားစစ်တပ်လေယာဉ်တွေအပါအဝင်ရုရှားစစ်တပ်ကတစ်ဖက်နဲ့တစ်ဖက်တိုက်ကိုနီးနီးကပ်ကပ်ချင်းကပ်လာမှုဒါမှမဟုတ်လေတခြားတစ်ဖက်ရဲ့လေကြောင်းနဲ့ရေကြောင်းသွားလာမှုနဲ့တိုက်ကိုနီးနီးကပ်ကပ်ချင်းကပ်လာမှုဟာဆိုရင်ဘေးကင်းလုံခြုံမှုနဲ့ပတ်သက်ပြီးအထူးပဲစိုးရိမ်စရာကောင်းပြီးဒီလိုဖြစ်ရမျိုးကပြီးခဲ့တဲ့နှစ်အတွင်းအကြိမ်ကြိမ်ဖြစ်ခဲ့တယ်လို့အမေရိကန်သမ္မတအင်ဂျူရောပြောခွင့်ရ Josh Arnett ကပြောဆိုပါတယ်ဒီလိုအပြုအမူမျိုးတွေကိုအမေရိကန်ဘက်ကဆက်ပြီးသတိထားစောင့်ကြည့်သွားမယ်လို့လည်းသူကထပ်လောင်းပြောဆိုပါတယ
်ဆီးရီးယားရဲ့အင်ဂျင်နိုင်ငံတွေအနေနဲ့ဆီးရီးယားမှာရှိတဲ့အစွန်းရောက်ဝါဒီအုပ်စုတစ်ခုခုကဓာတုလက်နက်တွေရဖို့စ조사နေတယ်ဆိုတာကိုသိရရင်ကုလသမဂ္ဂကိုအကြောင်းကြားတာမျိုးရုရှားနဲ့တရုတ်တို့ကဖြစ်စေချင်ပါတယ်အကြံဖက်ဝါဒကင်ဆဲသူတွေဟာဥရောပတိုက်အတွက်ရှင်းလင်းသိတာတဲ့လက်ရှိကာလချင်းချောက်မှုတစ်ခုဖြစ်တယ်လို့ဆိုပြီးဆုံးဖြတ်ချက်မူကြမ်းတစ်ချက်ကိုရုရှားနဲ့တရုတ်တို့ကဗိုလ်ဒူးနေမှာကုလသမဂ္ဂလူမျိုးရေးကောင်စီကိုတင်သွင်းလိုက်တာပါ။ထောင်နဲ့ကြီးတဲ့အကြံဖက်ဝါဒတွေဥရောပတိုက်ကိုရွှေ့သွားကြတယ်ဆိုတဲ့သတင်းတွေနဲ့အတူအခိုင်အမာစိုးရိမ်ပွဲရာရှိနေတာကိုသိတယ်လို့ရုရှားသံတမ်းကြီးကပြောပါရယ်ခင်ဗျာ
။ကြတာရည်တင်နေပြီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ့်နဲ့မတ်သိန်ကြီးထိုက်တူကြီးညာပေးသွားတာပါမကြခင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကနေ့လယ်ပိုင်းမှာအရေးကြီးအစည်းအဝေးခေါ်ယူခဲ့တဲ့အကြောင်းဆက်သွယ်မေးမြန်းချက်ကိုနားဆင်ရပါမယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့စပါမယ်ရှင်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်တဲ့လူခွင့်ရေးအစည်းအဝေးခန်းစာမှာအတန်းဖက်ဝါဒီအုပ်စုတွေကျူးလွန်တဲ့ရက်စက်တန်းကြုပ်မှုတွေရက်ဖက်လူမှုအဖွဲ့အစည်းတွေကိုအာဏာပိုင်တွေရဲ့ဖိနှိပ်မှုတွေဟာကမ္ဘာတဝန်းမှာအဓိကပြဿနာတွေဖြစ်နေရတဲ့အကြောင်းဖော်ပြလိုက်ပါတယ်။2015ခုနှစ်အတွင်းမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကလူအခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ထုတ်ပြန်လိုက်တဲ့အစီရင်ခံစာအကြောင်း VOA နိုင်ငံသားရေးဝန်ကြီးဌာနသတင်းတော် Nick Chen ရဲ့သတင်းဆောင်ပါကိုအခြေခံပြီးတော့ကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
စီးရီးယားနဲ့အီရတ်နိုင်ငံတွေမှာလူနည်းစုတွေကိုလူမျိုးတွန်းလောင်းအောင်တပ်ဖြတ်နေတဲ့ IS အစိုးရအဖွဲ့ရဲ့လုပ်ရက်တွေဒုက္ခသည်ရေးနဲ့ဥရောပကလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေမှာပြဿနာတွေကြုံနေရတာတွေအရက်ဖက်လူမှုအဖွဲ့အစည်းတွေပေါ်ဖိနှိပ်မှုတွေလို့ဖြစ်ရတဲ့ကြောင့်2015ခုနှစ်အတွင်းလူအခွင့်အရေးခရီးလမ်းဟာကြမ်းတမ်းခဲ့တယ်လို့အမေရိကန်နိုင်ငံရာယဝန်ကြီးဌာနရဲ့အစိုးရခန်းစာကဖော်ပြထားတာပါသူတို့ဖြင့်မတည်မငြိမ်ဖြစ်နေတဲ့အရှေ့လယ်ပိုင်းဒေသမှာလူခွန်ရေးချိုးဖောက်မှုတွေကိုအထူးကတွေ့ရတယ်လို့လဲဝါရှင်တန်ဒီစီကနိုင်ငံရေးဝန်ကြီးဌာနမှာအစီရင်ခံစာထုတ်ပြန်ရမှာဝန်ကြီးကယ်ရီကပြောကြားသွားပါတယ
် The most widespread and dramatic violations in 2015 were those in the Middle East
2015ခုနှစ်အတွင်းလူခွန်ရေးချိုးဖောက်မှုတွေအများဆုံးပြန့်နှံ့ဖြစ်ပွားခဲ့တာကတော့အကြမ်းဖက်ဝါဒနဲ့ဆီးရီးယားနိုင်ငံကပြည်ပခါတွေတပြိုင်တည်းဖြစ်ပွားနေတဲ့ဒဏ်ကိုအကြီးကျယ်ခံစားနေရတဲ့အရှေ့အလယ်ပိုင်းဒေသပဲဖြစ်ပါတယ
်။အစိုးရကစားမှာတော့အာဖရိကတိုက်မှာအစွန်းရောက်တွေကျူးလွန်နေတဲ့ရက်စက်ကြမ်းကြုတ်မှုတွေကိုလည်းဖော်ပြထားသလိုဘိုကိုဟာရမ်နဲ့အယ်ရှာဘတ်အဖွဲ့တွေလိုအုပ်စုတွေရဲ့လုပ်ရက်တွေကိုဟန်တားနိုင်မဲ့အစိုးရအုပ်ချုပ်ရေးကောင်းတွေပေါ်ပေါက်လာဖို့လိုအပ်နေတာကိုလည်းအလေးထားဖော်ပြခဲ့တာပါ။ဒီချိန်ထဲမှာပဲတရုတ်၊တူရကီ၊ရုရှားအီရန်နဲ့ကျူဘာဆူရတွေပါဝင်နိုင်ငံတော်များများမှာအရက်ဖက်လူမှုအတိုင်းဝန်းနဲ့ဝေဖန်သူတွေပေါ်ဖိနှိပ်မှုတွေရှိနေတာကိုလည်းအစိုးရခန်းစာကထောက်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံပါဝင်နိုင်ငံတချို့မှာတိုးတက်မှုတွေမြင်တွေ့ခဲ့ရတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်
။ We have seen important democratic gains in such countries as Tunisia, Nigeria, Sri Lanka and Burma.
တူနီးရှား၊နိုင်ဂျီးရီးယား၊သရီလင်္ကာနဲ့မြန်မာတို့လူနိုင်ငံတွေမှာအရေးကြီးတဲ့ဒီမိုကရေစီအပြောင်းအလဲတွေကိုကျွန်တော်တို့တွေ့မြင်ခဲ့ရပါတယ်။ဒါမဲ့လည်းတိုင်းနိုင်ငံချင်းစီမှာကျော်လွှားဖို့လိုအပ်တဲ့စိန်ခေါ်မှုတွေရှိနေသေးပါ။ဒီစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်တိုင်းနိုင်ငံချင်းစီအလိုက်ကြိုးပမ်းအားထုတ်မှုတွေမှာလည်းကျွန်တော်တို့အနေနဲ့နီးနီးကပ်ကပ်လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်
။နိုင်ငံရေးဝန်ကြီးဌာနရဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံသားအများအပြားလုက္ကိုင်နေကြတဲ့ထိုင်းနိုင်ငံကငါးဖက်လုံငန်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတာကိုလည်းထောက်ပြသွားခဲ့တာပါ Human Rights Watch အဖွဲ့ရဲ့ Washington ရုံးညွှန်ကြားရေးမှူး Sarah Morgano လို့လူခွင့်ရေးလှရှားသူတွေကတော့ American ပြည်ထောင်စုရဲ့နိုင်ငံခြားရေးမူဝါဒတွေချမှတ်ရမှာလူခွင့်ရေးကိစ္စတွေကိုအလေးထားစဉ်းစားသင့်တယ်လို့မြင်ကြပါတယ
် I think one of the concerns we have at Human Rights Watch is that even though this document is so accurate and
Human
so
Rights Watch
အဖွဲ့အ
နေနဲ့
ဆို
ရိမ်မိတဲ့အချက်တစ်ခုကတော့အစိုးရခန်းစားဟာပြည်စုံမှန်ကန်ပြီးတော့နိုင်ငံတော်များများမှာဖြစ်ပျက်နေတဲ့ကိစ္စတွေအပေါ်ရှင်းလင်းတဲ့အမြင်တွေပါဝင်နေပေမဲ့လည်းဒီအချက်တွေကိုမကြာခဏဆိုသလိုလိုအပ်တဲ့နေရာမှာသုံးတာကိုမတွေ့ရဘူးလို့ထင်ပါတယ်
။အမေရိကန်နိုင်ငံရဲ့ဥညိဌာနဒီမိုကရေစီလူ့ခွင့်ရင်းနဲ့အလုပ်သမားရေးလက်ထောက်ဝန်ကြီးတွန်မလနော့စကီကတော့နှစ်ပတ်လည်အစိုးရခန်းစားတွေကအချက်လက်တွေကိုအမေရိကန်ပြည်ထောင်စုကပေးရနေတဲ့ပြည်ပအကူအညီတွေနဲ့ပတ်သက်တဲ့မူဝါဒတွေကိုချမှတ်ရမှာထက်သွင်းစဉ်းစားသွားမှာဖြစ်တယ်လို့ပြောပါတယ်
။ You can be certain.That wherever we have credible evidence,
ဘာနိုင်ငံတစ်ခုကတပ်ဖွဲ့တစ်ခုကပဲဖြစ်ဖြစ်အဖွဲ့ဝင်တယောက်ကပဲဖြစ်ဖြစ်လူအခွင့်အရေးချိုးဖောက်မှုတွေကိုဆိုးဆိုးရွားရွားကျူးလွန်ခဲ့တဲ့ခိုင်လုံတဲ့အထောက်အထားတွေကိုကျွန်တော်တို့ရရှိတဲ့အခါမျိုးမှာအဲ့ဒီတပ်ဖွဲ့တွေဒီလိုလူပုဂ္ဂိုလ်တွေကိုကျွန်တော်တို့အနေနဲ့အကူအညီပေးမှာမဟုတ်ဘူးဆိုတာတော့သိကြပါတယ
်အမေရိကန်ကွန်ဂရက်စ်တွေရဲ့တာဝန်ပေးချက်အရအမေရိကန်အစိုးရကလူအခွင့်အရေးအစီရင်ခံစာနှစ်စဉ်နှစ်တိုင်းထုတ်ပြန်လာရမှာဒီနေ့ဟာအချိန်40မြောက်လည်းဖြစ်ပါတယ်ခင်ဗျာ
မလ16ရက်စနေနေ့ဟာမြမယူရမဟာဒကြံအတက်နေ့ဖြစ်ပါတယ်။မြမနိုင်ငံမှာအစိုးရအဖွဲ့တွေပြောင်းလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့မဟာဒကြံပွဲတော်မှာကျွန်တော်တို့သောတာရှင်တွေအနေနဲ့အရင်နှစ်တွေနဲ့မတူတဲ့အတွေ့အကြုံတွေများရှိခဲ့တယ်ဆိုရင်အခုလာမယ့်စနေနေ့ညတိုင်းရည်လန်းအစည်းအဝေးမှာအတွေ့အကြုံဖလှယ်ကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-9-9-9 လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်ရရှိပြီးအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့ကြာသပတင်းနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတော့မင်းညကလှုပ်သွားတဲ့အင်အားပြင်းငလင်ရဲ့နောက်ဆက်တွဲအခြေအနေတွေကိုပြောပြပေးပါမယ်။မနေ့ကဗုဒ္ဓဟူးနေ့မှာစကိုင်းတိုင်းကလေးမြို့နယ်ရဲ့အရှိနဲ့အရှိတောင်ဘက်42မိုင်ကွာမှာဗဟုပြုလှုပ်ခတ်သွားတဲ့ငလင်ဟာအင်အားပြင်းပေမဲ့အသေးပြောင်းနဲ့ကြီးမားတဲ့ဆုံးရှုံးမှုတွေမရှိတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဌာနရဲ့ပြည်ထောင်စုဝန်ကြီးကပြောပါရတယ်။ဒီလိုသဘာဝဘေးဒဏ်တွေအတွက်အစိုးရတွေလက်ထက်မှာကြိုတင်ပြင်ဆင်မှုတွေစီစဉ်ပေးထားတယ်လို့လည်းဝင်ကြီးကပြောသွားခဲ့ပါတယ်ငလင်ကြောင့်စကိုင်းတိုင်းစပယ်တောင်ကျေးစင်တောင်ဘက်ကဇေဒီတော်တချို့ရဲ့စိန်ဘူးတွေမြေခခဲ့တဲ့အခြေအနေနဲ့အတူနောက်ဆက်တွဲအခြေအနေတွေကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်ငလင်လျောက်ခတ်သွားတာကအင်အားပြင်းထန်ပြီးမဲ့မြေပေါ်မှာတိုက်ရမှုအားမရှိတာကြောင့်သဘာဝဘေးဒဏ်ကိုစိုးဝါးစွာမခံစားခဲ့ရဘူးဆိုပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချတာရေးဝန်ကြီးဌာနရဲ့ပြည်တော်စုဝင်ကြီးဒေါက်တာဝင်းမြန်အေးက VOA ကိုပြောဆိုလိုက်ပါတယ်။ဒါပေမဲ့အစိုးရတက်လက်ထက်မှာသဘာဝဘေးဒဏ်တွေကိုကြိုတင်ကာကွယ်တဲ့ပြင်ဆင်မှုတွေကိုလှုပ်ဆောင်ထားတဲ့အကြောင်းကိုလည်းအခုလိုပြောပြပါတယ်
။ဒီဟိုတနင်္ဂနွေလုံးတိုင်းတာနေတဲ့နေရာတော်တော်နှံ့နှံ့ကသိတော့ခံစားရတာပေါ့လှုပ်ခါမှု။ဒါပေမဲ့သူ့ရဲ့ effect ကြတော့သူကမြေပြင်ပေါ်မှာကြတော့အကျိုးတရားမှုကဟိုဘာစိတ်ကြီးမြင့်ထန်တာမဖြစ်သွားဘူး။မပြည့်စုံချုံအလွန်နေတာပေါ့နော်။မြေပြင်ပေါ်မှာလိုက်ပြီးတော့လီလာတွေ့ရှိကြအရာတော့အကြီးကျယ်အသေးပြောက်တို့ဆုံးရှုံးတို့မရှိဘူးလူနေအိမ်တို့နော်လူတို့အဲ့ဒါတွေရောဘာမှပြဿနာမရှိဘူးဒါပေမဲ့ညင်းနေပေါ့ဖျားစိန်ဘူးကြွေတာတို့ချီးဆောင်းတာတို့ဖျားကြီးအက်တာတို့အဲ့ဒါမျိုးကတော့နည်းနည်းအသင့်အသင့်ရှိတယ်ဒါလည်းအများကြီးမဟုတ်ဘူးတချို့ဟောင်းနေတဲ့အုတ်တိုင်းအချို့ပေါ့ကြောင်းနေရနည်းနည်းပြိုတယ်ပေါ့ဒါမျိုးတွေတော့ရှိတယ်ရှိတယ်ဆိုတော့ကျွန်တော်တို့ကကယ်ဆယ်ရေးပိုင်းနဲ့ပတ်သက်တော့အခုလက်တလောအရေးပေါ်လူတွေကိုပစ္စည်းတွေသွားဝေရတယ်လို့ကဲထုတ်ရတယ်ဒါတွေဘာမှမရှိဘူးဘာမှမရှိတဲ့အတွက်ကြောင့်အလွန်ကံကောင်းနေဒီငွေကတကယ်တမ်းဆိုလို့ရှိရင်တော့ပြင်းအားကြီးတော့လေအနောက်ပိုင်းမှာသွားပြီးတော့ဗဟုပြုတဲ့အတွက်ကြောင့်ခံစားရမှုအဆုံးရှုံးမှုတော့ဒါတွေနည်းသွားတယ်ဒါပေမဲ့လှုပ်တာကိုတော့တိတတာဖြစ်ကြတယ်ပေါ့ဆိုတော့အဲ့ဒီဘောပါပဲအဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒါမတိုင်ခင်လေဟိုကဒီသဘောဘေးကနေကြာရောက်ရင်ပြင်ဆင်ထားဖို့အတွက်ကိုကျွန်တော်တို့လူမှုဝန်ထမ်းကယ်ဆယ်နဲ့တန်လင်းနေရာခြေရေးဝန်ကြီးဌာနကတော့ကာဝေးအပိုင်းနေရော Rapid Response Team နေရောလုတ်ထားတယ်ပြည်နယ်နဲ့တိုင်းနယ်မှာလည်းဖွဲ့ထားပြီးသားငွေတွေကဒါဟိုနော် disaster တွေကိုဖြစ်နိုင်ဖြစ်မယ်ဆိုရင်ကျွန်တော်တို့ကချက်ချင်းတုံ့ပြန်လို့ရအောင်ကျွန်တော်တို့ဒီနှစ်မှာဆေးဝါးဆိုးဝါးအသစ်စက်တဲ့ထဲကဒါကိုစီမံကိန်းနဲ့ကျွန်တော်ဆောင်ရွက်ထား
သခိုင်းတိုင်းရင်းမာပင်ခရိုင်ထဲကစပယ်တောင်ကျေးစင်တောင်ဘက်မှာတော့ဖျားစိန်ဘူးတော်တွေမြေခတာတွေဖြစ်ခဲ့ပြီးနှစ်ပေါင်း30လောက်အတွင်းမှာပထမအဆုံးအကြိမ်ခံစားရတဲ့အင်အားပြင်းတဲ့ငလျင်တန်းကြောင့်ဒေသခံတွေစိုးရိမ်စိတ်တွေရှိခဲ့တယ်ဆိုပြီးလက်ပရောင်းတောင်ဇီရောရော်ကဆရာတော်ဦးအာလောကကမိန့်ပါတယ်
။ဟိုကြီးစင်တောင်ဘက်ကတော့ရည်ကြီးပင်အများကြီးပဲဖြစ်တယ်လို့ကြားတယ်။အဲရည်ကြီးပင်အများကြီးကဖျားထီတော့ပြုတ်ကြတယ်လို့။အဲလူတွေကတော့ဗျာဟိုထိန်းလန့်မှုတွေဖြစ်ပြီးတော့ ဟိုတချို့ဆိုရင်အိမ်ထဲနေထွက်ပြီးတာတို့အဲ့လိုပုံစံမျိုးတွေဖြစ်ကြတာပေါ့တချို့လည်းဒီဆိုင်ကယ်တွေရဲ့လက်ဟိုရှီရိုးနောက်သောပုံစံမျိုးတွေဖြစ်ကုန်တာတွေလည်းရှိတော့လေဟိုတော်တော်လေးလည်းလှုပ်လိုက်တာဆိုတော့ကြောက်ပြီးတော့အဲသွားကြတယ်ပေါ့နောက်ပိုင်းမှာဒီလိုကြမ်းကြမ်းလှုပ်တာမကြုံဘူးသေးဘူးလေဒီ30 40ပတ်ဝန်းကျင်နေမှာဒါကြမ်းကြမ်းကဒီဟာပထမဆုံးဘောဗျာဒီမြင်းကလေးလှုပ်တာတော်တော်လေးကြမ်းတာအခုဒါပထမဆုံးချိန်ပြည့်ရစောစောတော့လှုပ်တယ်အဲဒီလောက်မကြမ်းဘူးပေါ့နော်အခုကတော့တော်တော်လေးကြမ်းတယ
်ကလေးမျိုးဘက်မှာတော့မြင့်မားတဲ့အဆောက်အဦတွေမရှိတာကြောင့်ပြက်စီးမှုတွေမရှိခဲ့ဘူးဆိုပြီးတော့ဒေသခံတဦးကအခုလိုပြောပြပါဗျာ
ပထမဆုံးငယ်လေးလှုပ်တယ်ပြီးတော့အုံလုံးလုံးဆိုပြီးတော့အခါပြန်လှုပ်တယ်ပြီးတော့ငယ်လေးလှုပ်တယ်ကြာတော့ကြာတယ်အမလည်း60က50ကလောက်ကြာတော့တလားအော်ဖြစ်ပါတော့ပြစီအတဖြစ်မရှိဘူးသူတင်းတော့ပြင်းတယ်ကြဆုံးစီမှာတော့ဒီတက်တော့အိမ်နေများတယ်ဆိုတော့လေပြဿနာမရှိတော့ဘူးပြီးတော့အမြင်တော့လည်းနှစ်ထောက်လောက်ပဲဆိုတော့လေအဲအုပ်တဲ့ဆောက်တဲ့အိမ်တွေတော့နည်းနည်းခတ်တာပေါ့နော
်မနေ့ကအခုလိုမျိုးပြင်းထန်တဲ့ငလျင်လုတ်ခတ်ပြီးမှတော့အေဘီလ14ရက်နေ့ဒီကနေ့မှလည်းသခိုင်းတိုင်းမော်လိုက်မြို့အနီးကိုဗဟိုပြုတ်ပြီးအင်အားရစ်ချက်စတာစကေး 4.4 အဆင့်ရှိတဲ့ငလျင်တစ်ခုလုတ်ခတ်သွားခဲ့တယ်ဆိုပြီးမိုးလေဝသနဲ့ဇလဗေဒဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်။သောရရှင်များရှင်။တကြံအစိုးရရုံးပိတ်ရကာလဖြစ်ပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာနေပြည်တော်မှာဒီနေ့နေ့လယ်ပိုင်းအရေးကြီးအစည်းအဝေးတရက်ခေါ်ယူကျင်းပတယ်လို့သိရပါဗျ။အသေးစိတ်ကိုမသိရသေးပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဒုတိယထုတ်ပြန်ချက်ပါနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးကိစ္စဖြစ်မယ်လို့ယူဆမှုတွေရှိနေပါဗျ။ကိုရနိုင်ကဆက်သွယ်စုံစမ်းမေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ပါပြီးခဲ့တဲ့ရက်ပိုင်းတုန်းကမျက်စိခွဲစိတ်ကုသမှုခံခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမျက်စိခွဲစိတ်ကုသမှုကြောင့်အနားယူဖို့ရှိနေပေမဲ့လည်းဒီကနေ့ဧပြီလ14ရက်နေ့တကြံအကြက်နေ့မှာပဲနေပြည်တော်မှာအရေးပေါ်အစည်းအဝေးတစ်ရက်ကိုကျင်းပခဲ့ပါတယ်ဒီကနေ့ကျင်းပခဲ့တဲ့အစည်းအဝေးနဲ့ပတ်သက်ပြီးတော့နိုင်ငံတော်သမာရုံးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစောထေက VOA ကိုအခုလိုပြောပါတယ
်ကျုံးတယ်ပေါ့နော်အရေးကြီးကိစ္စတွေပေါ့နော်ရေးကြီးညီနိုင်မှုအချိန်အတိုင်းသာသူဟိုလုပ်ဖို့စောင့်ဖို့ကိစ္စတွေသက်ဆိုင်ရာကျွန်းနေကျွန်တော်ညနေအစည်းအဝေးထိုင်နေပါတော့။ဟုတ်အဲ့ဒါပါပဲ။ကျွန်တော်ကတော့ဒီဟိုဒီကြီးလှုပ်ရှားဖြတ်ဖြတ်ကိစ္စလေးရှိရလေးဒီအဲ့ဒါလေးဟို decision pay ဖြတ်တာမျိုးဒါမျိုးလောက်တာဖြစ်ပါတယ်။ဟုတ်အစည်းအဝေးတစ်ခုလုပ်တယ်။ဟုတ်ကဲ့ကျွန်တော်ကတော့ဟိုအသေးစိတ်တော့ကျွန်တော်ထုတ်ပြန်လို့မရှိပါဘူး။အစည်းအဝေးတစ်ခုလုပ်ပါတယ်။ရေးကြီးကိစ္စရပါတော့။အဲ့ဒါလုပ်တယ်။နောက်တစ်ခုကတော့ကျန်တဲ့ရုပ်ကိစ္စရေးကြီးကိစ္စလေးလုပ်တယ်ပေါ့နော်။ဟုတ်ကဲ့ကြာအော်ရေးကြီးကိစ္စအဲ့လိုမပြောလို့ရမှန်းပြဟုတ်အဲ့တော့ဒီပိတ်တော့ကျွန်တော်ပြောလို့မရဘူးဗျဟုတ်ဒီနေ့နှစ်နာရီ45မှာဂျုံတက်တယ်ပေါ့နော်ပြီးရင်6နာရီ7မိနစ်အခုပဲဟိုယုံဆွင်းတယ်ပေါ့နော်ယုံရနေဆင်းပါဟုတ်အဓိကတော့သူ့မျက်စိနဲ့ပတ်သက်လို့ဟောကျွန်တော်တို့ဒီလိုလူလူစိတ်ပူပန်မှုတွေမရှိအောင်ပေါ့နော်အဲ့ရတယ်နောက်အဲ့ဒီမက်ဆေ့နဲ့နောက်ကျန်တဲ့သူ့အလုပ်ဟိုစာရင်းတချို့လည်းအစားအမားကြီးတော့မဖတ်ဘူးပေါ့နော်တချို့လည်းဖန်ဟိုကြီးကြီးတာဆိုနည်းနည်းပါပါတော့ဖတ်နေ
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကဧပြီလ10ရက်နေ့ကထုတ်ပြန်လိုက်တဲ့ဒုတိယမြောက်ညချက်မှာတော့ကြန့်ရှိနေတဲ့နိုင်ငံရေးအကျဉ်းသားတွေပြန်လည်လွတ်မြောက်လာရေးအတွက်အမြန်ဆုံးဆောင်ရွက်တဲ့နေရာမှာတကြံကာလနဲ့တိုက်နေတာမို့တကြံအပြီးအချိန်မီဆောင်ရွက်မယ်လို့ထုတ်ပြန်ထားပါတယ်။ဒါကြောင့်လည်းအခုအရေးကြီးတိုင်ပင်ဆွေးနွေးမှုတွေဟာတကြံအပြီးမှာနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်စေဖို့ဆောင်ရွက်ချက်ဖြစ်နိုင်တယ်လို့ယူဆမှုတွေလည်းရှိနေပါတယ်ခင်ဗျာ
။ကိုရနိုင်ဆက်သွယ်မေးမြန်းထားတာပါရှင်။တော်ရရှိများရှင်မြန်မာတက္ကသိုလ်1389ခုနှစ်ဒဂုလာဇန်9ရက်မဟာတကြံအကြက်ပထမနေ့ညနေခင်းတေးသချင်းလက်ဆောင်ထုတ်လွှင့်ပေးခြင်းရလာပါပြီ။အရီစင်မာမြင့်ရဲ့တကြံဆိုတဲ့တေးသချင်းကိုနားဆင်ကြရအောင်ပါရှင်။
ောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရေလိုအေးလိုပတ်လို့မွေးပါစေလို့ဖူယိုရီမြန်မာပိုင်းမိသားစုကိုစားနှုတ်ခွန်းဆက်ပါတယ်ရှင်ဖူယိုရီမြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မရှင်အစီအစဉ်ဆုံးမတက်ခင်မှာတရင်ချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါအောင်မရှင်
အမေရိကန်စစ်ဖက်ဟာတောင်ကျိုးပင်လယ်ထဲမှာဖိလစ်ပိုင်စစ်ဖက်နဲ့ပူးတွဲကင်းလှည့်နေပြီးတော့ကျွန်းစုတွေပေါ်မှာအလက်ကျတပ်ဖွဲ့တွေစစ်ဖက်ပစ္စည်းကိရိယာတွေနဲ့အတူတိုးမြင့်ပြီးနေရယူထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကဒီကနေ့ပြောပါတယ်။တောင်ကျိုးပင်လယ်တွင်ပထမဆုံးပူးတွဲကင်းလှည့်တာကိုမတ်လကလုပ်ခဲ့တယ်လို့မနီလာမြို့မှာဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးနဲ့ပူးတွဲလုပ်တဲ့တင်းစားရှင်းလင်းပွဲတွင်ဝန်ကြီးကာတာကပြောပါတယ်။ဒုတိယကြိမ်ပူးတွဲကင်းလှည့်တာကိုတော့အီဗီလာအစိုးရပိုင်းကလုပ်ခဲ့တာလို့ကာကွယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနက2015ခုနှစ်တွင်နှစ်စဉ်ထုတ်ပြန်နေကြလူခွင့်ရေးအစီအစဉ်စာကိုဗိုလ်တုနေကထုတ်ပြန်လာမှာတော့မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍလူခွင့်ရေးချိုးဖောက်မှုတိုင်းရင်းသားလက်နက်ကိုင်တပ်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုပါထည့်သွင်းဖော်ပြသွားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အပြောင်းအလဲပေါ်မှာတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကအသိအမှတ်ပြုပြောဆိုပါတယ်။ကမ္ဘာတစ်ဝန်းကအာဏာရှင်အစိုးရတွေကသူတို့အာဏာကိုချင်းချောက်ဖွယ်ရှိတဲ့ဘယ်လိုလိုရဲ့မျိုးကိုမဆိုထိန်းချုပ်ဖို့လူလူကိုမင်းအားသုံးပြီးရရဆက်ဆက်ဖိနှိပ်အုပ်ချုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။နိုင်ငံရေးလူလောက်ခဲ့မပြီးတဲ့အစိုးရတွေဟာလူလူရဲ့ယုံကြည်မှုကိုမရတဲ့အကြောင်းဒါကြောင့်လည်းဘယ်ချိန်ကနေမှမတူတဲ့လူလူမတည်ငြိမ်မှုတွေလမ်းဖွင့်ပေးသလိုဖြစ်နေပြီးဖြည့်ပြောရမယ်ဆိုရင်အကြမ်းဖက်အစွန်းရောက်ခြေနေလဲပါဝင်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။တောင်ကိုရီးယားအနာရပါတီဟာစစ်တောင်းနေတာကာလအတွင်းပထမဆုံးအကြိမ်ဖြစ်လွှတ်တော်ရွေးကောက်ပွဲတွေကနေပြီးတော့လွှတ်တော်တွေမှာနေရာအများစုကိုလှည့်လွတ်လိုက်ရပါတယ်။သမ္မတပါကွန်နဲ့အစိုးရရဲ့conservative စီးပွားရေးမူဝါဒတွေပေါ်လူလူကြားမှာကြကြပြန့်ပြန့်မကြေမနက်ဖြစ်တာတွေမြောက်ကိုရီးယားနျူကလ িয়ার ချင်းချောင်းမှုနဲ့ပတ်သက်တဲ့တင်းမာတဲ့ချင်းကမ်းမှုတွေနဲ့ပတ်သက်ပြီးတော့ကွဲပြားမှုပုံဖြစ်တာတွေကြောင့်ထိမှန်မထားပဲအရှုံးပေါ်ခဲ့တာလို့စင်နူရီပါတီကပြောပါတယ်ခင်ဗျာ
ကြာသာပရင်းနေ့ညနေပိုင်းသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကျင်ညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Justin The Wit ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် internet ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါတော့မရှင်။နောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖန်ယူနှာစင်နိုင်ပါတယ်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.